ဟောင်ကောင်အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုမြန်မာဘက်ကထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆရာတရုတ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောကြားသွားတယ်ဆိုပြီးတရုတ်တန်ယုံရဲ့ထုတ်ပြန်ချက်ကောင်းစဉ်ဖြင့်ဖော်ပြထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရောအဲ့ဒီတရုတ်တန်ယုံမူရင်းသတင်းစာကိုထဲမှာပါခေါင်းစဉ်မှာအတိုင်းဖော်ပြထားတာတော့မတွေ့ပါဘူး Facebook မှာဖော်ပြတဲ့တရုတ်တန်ယုံမူရင်းသတင်းထုတ်ပြန်ချက်ထဲမှာတော့ဟောင်ကောင်အထူးအုပ်ချုပ်ရေးဒေသတွင်တည်ငြိမ်အေးချမ်းမှုတရားဥပဒေစိုးမိုးမှုပြန်လည်ရရှိရေးအတွက်ကြိုးပမ်းဆောင်ရွက်မှုများအောင်မြင်မှုရရှိပြီးတော့ဟောင်ကောင်သားဟောင်ကောင်သူများ၏လူမှုစီးပွားအခြေအနေများပုံမှန်အနေထားသို့ဆောလျင်စွာပြန်လည်ရောက်ရှိလိမ့်မည်ဟုမျှော်လင့်ကြောင်းပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောတဲ့အကြောင်းကိုဖော်ပြပါရယ်မြန်မာနိုင်ငံသားကြီးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ပြည်ထောင်စုဝန်ကြီးဦးကျော်တင်အနေနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာချန်ဟီကိုဩဂတ်စ်လ22ရက်နေ့ကတွေ့ဆုံခဲ့ရမှာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ကိစ္စပိုလမတ်စ်စီမံကိန်းကိစ္စနေဆက်ကုံတွယ်ရေးရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ထွန်းမှုတွေနဲ့မြမငင်းညာရေးမှာတရုတ်ကအပြုသဘောပါဝင်ကူညီတာကိုဆွေးနွေးခဲ့တယ်လို့ဆိုထားပါတယ်။ဟောင်ကောင်အရေးကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားဌာနထုတ်ပြန်ချက်ထဲမှာတလုံးတစ်ပါးသာမှဖော်ပြမထားပါဘူး။2016ခုနှစ်တုန်းကဒီနိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်တရုတ်ပြည်ခီးစဉ်အတွင်းနှစ်ဖက်ဘူးတွဲထုတ်ပြန်ဒုံကတော့တရုတ်နိုင်ငံတည်းရှိတယ်ဆိုတဲ့မူဝါဒကိုမြန်မာအနေနဲ့ထောက်ခံကြောင်းနဲ့တိဘက်အရေးထိုင်ဝမ်အရေးနဲ့ရှင်ကျန်းအရေးကိစ္စတွေမှာတရုတ်ရဲ့ရည်တည်မှုကိုနားလည်ထောက်ခံတဲ့အကြောင်းဖော်ပြခဲ့တာမို့လူခွေရဲ့ဖွဲ့ရရဲ့ဝေဖန်တာခံရဘူးပါတယ်ဟောင်ကောင်မှာဖြစ်နေတဲ့တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး